ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်တွေရှိလာတဲ့စတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံကြားဒီကနေ့ပဲသဘောတူလိုက်ကြပါတယ်။မြန်မာအစိုးရကတော့ပြန်လည်လက်ခံရေးအဆင့်တင်ဖြစ်နေပြီလို့ဆိုပေမဲ့ဒုက္ခသည်တွေကြမှာတော့စိုးရိမ်မှုတွေလည်းရှိနေကြတာပါ။အဖြစ်အဆုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးပါပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိမ့်ချီတဲ့ဒုက္ခသည်တွေကပထမတော့အဖြစ်နဲ့ရှေးလာလယ်မှာစတင်ပြီးတော့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံသွားမယ့်အစီအစဉ်ကိုတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေဒီကနေ့ပဲကြေညာလိုက်ကြတာပါဒုက္ခသည်တွေကိုနေရက်ပြန်ရေးအစီအစဉ်နေနိုဝင်ဘာလတဲ့စတင်မယ့်အစီအစဉ်ကိုတော့ဒီကနေ့နိုင်ငံတာဝန်ရှိသူတွေဓာကမြို့တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ရှာဟီဒေဟတ်ကအခုလိုပြောဆိုလိုက်တာပ
ါ We are looking forwardto start the repatriation by mid November
next month
mid November it is the first group
first phase we call it
ရှင်းလာ November လလည်းမှာစီစဉ်စဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်ဒါကပထမအတော့ပါနိုင်ငံပူးတွဲလုပ်ငန်းအဖွဲ့အနေနဲ့ Cox's Bazaar ကိုတွားရောက်ပြီး Ranger တွေနဲ့တွေ့ဆုံဖို့လည်းရှိနေပါတယ်အဲ့ဒီမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ခွာလာတဲ့သူတွေဘေးကင်းလုံခြုံမှုရှိရှိနေရက်ပြောင်းချဖို့လည်းတိုက်တွန်းသွားမှာပါ
ပထမဦးဆုံးအကြိမ်ဖြစ်တဲ့ဒုက္ခသည်9000ကျော်ကိုနိုဝင်ဘာလ15ရက်နေ့ကနေစတင်လက်ခံသွားမှာဖြစ်ကြောင်းလဲဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဒီမှာဦးဆောင်နေသူတဦးဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါရစေ။န
ောက်မှာဆက်မကြီးစမယ်လို့ကြားပါတယ်။ကျွန်တော်တို့ရှိနေဒီလိုဟိုးလုံးဝပြီးသားတဲ့ရှစ်နောင်းနဲ့ဒုက္ခနဲ့အင်းကြီးတွေရှိခဲ့တယ်။ရှိခဲ့တာကိုဒီဒီကိစ္စနဲ့လိုက်တော့အဲ့ဒါကိုဒီဖိုင်လို့ပြီးတော့အဲ့ဒီအင်းကြီးပြန်ပို့ပြီးအဲ့အဲ့ဒီရတယ်ပြန်ပို့တယ်လို့ကျွန်တော်တို့ယူထားတယ်ပေါ့နော်။ဆိုင်းရခါကျတော့ဒါစမှုစဉ်းစားချက်လားလို့မြင်တော့ပြည်ရဖြစ်ပြီလေကျွန်တော်တို့ပြောနေကြတာလေ။အဲ့ဒီစဉ်းစားဖြစ်ပါလေခင်ဗျာ။
အခြေတော်ကြာကြက်ကြာနေခဲ့ပြီးနေရက်ပြရေးသဘောတူညီချက်ရရှိသွားခဲ့ပေမဲ့လို့ဒုက္ခသည်တွေကြားမှာတော့စိုးရိမ်မှုတွေကရှိနေဆဲဖြစ်ပါတယ်ဒီအတွက်လည်းမြမကိုစလဲတွေမနေ့ပြန်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံရမှာတော့ဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေနဲ့လိုလားချက်တွေကိုတင်ပြဖို့စီစဉ်ထားကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazaar အနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟီတာဒုက္ခသည်တဦးဖြစ်တဲ့ဦးဤဇလန်ကပြောပါတယ်
မနက်ပြန်လူကြီးတွေနဲ့ကျွန်တော်မမကလည်းလူကြီးတွေရောက်လာမယ်ဆိုရင်ကိုရိုနာပိုးဆုံးတဲ့အချိန်မှာဒီကနေ့ဆက်လာတယ်ကျွန်တော်ကဒီမှာဆွဆောင်းနေကြပါတယ်ကျွန်တော်အတူရတဲ့ကျွန်တော်နိုင်ငံသားဒင်းတော်ဆိုင်ရာပြောရရှိရင်ငါဘေးကင်းလုံခြုံရတဲ့ကုလသမဂ္ဂအဲလုံခြုံရေးအစီအမံကြီးကျွန်တော်နိုင်ငံကြီးကိုပြန်လာရေးငါမူလကျေးရွာမှာကျွန်တော်ပြန်လည်နေတိုင်ကျွန်တော်ပိုင်ဆိုင်ကျတဲ့ဥစ္စာဟူသည်ပြန်လည်ရရှိရင်စသဖြင့်ကကျွန်တော်အဲ့လိုထားတယ်အချက်အလက်ရှိပါတယ်အဲတောင်းစီကြတိုင်းမမဆီရဘက်ကလက်ခံဆောင်ရမယ်ဆိုရင်ကျွန်တော်ကတော့ဖို့အစီအစဉ်မှာအတူတူသူကဒီအချက်အလက်ကိုလက်မခံဘူးရှင်ကျွန်တော်ကတော့ဖို့အစီအစဉ်မရှိပါဘူးခင်ဗျာ
ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းအဝိုင်းကလည်းဒုက္ခသည်တွေအနေနဲ့ကိုယ်သဘောဆန္ဒနဲ့နေရရင်ကိုဂုဏ်သိက္ခာရှိရှိလုံလုံခြုံခြုံပြန်နိုင်ဖို့အရေးကြီးကြောင်းပြောဆိုထားကြတာပါမြမအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်တရားချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒုက္ခသည်တွေနေရရင်ကိုပြန်နိုင်ရေးမြမနိုင်ငံဘက်ကအားလုံးကိုစီစဉ်ထားပြီးဖြစ်တယ်လို့ပြောပါရတယ်ကျွန်
တော်ရုပ်သက်ပုံစံကကျွန်တော်နိုင်ငံတော်ဒီချက်တိုင်းကိုတောင်းနေတာနိုင်ငံတော်ဒီချက်တိုင်းကတော့ပြောထားတဲ့ဒီတစ်ခါဒီစခန်းတစ်ခုရဲ့အဲ့ဒီကံတခုပြီးရတယ်ကျွန်တော်ကလေအဲ့တော့လက်ထပ်ကြီးကတော့ဒီနေ့အချိန်မကြီးကသုံးနာရီအချိန်တောင်းပြလို့ရတယ်။ဒါကတခုရှိတယ်အဲ့ဒါကိုပေါ့။အဲ့တော့ဒီဟာပြီးလို့ချင်ရင်ဒီ US piece of their origin is very big out သူဒီကဘူးလေးနေရာနဲ့ဒီကြောင့်နေရာမှာကျွန်တော်ကနေပြီးတော့ township နဲ့ village နဲ့လေ့လာရှိတယ်။အဲ့တော့အဲ့ဒီတိုင်းကိုကျွန်တော်စီစဉ်ထားရရှိတယ်။ဘယ်လိုလုပ်ရအစီအစဉ်တိုင်းသွားရင်လည်းအဆင်ပြေတယ်။အဲ့ဒါတော့ catch for what program ဒီလိုလောကလေးရတယ်။သူ့ရဲ့ဒီ6ခုတဲ့ပစ္စည်းလေးပဲပြည်တယ်။ဒါကြီးကုန်ရမှာခင်ဗျာ။အပြည့်ဝင်လာရင်ချက်ချင်းကြားတော့နေတိုင်းသွားလာအကုန်လုံးကတော့ဒါကလူရဲ့အပြည့်အစုံကြီးကဣသာရီဝါရီနဲ့ပြန်မထည့်ပြီးတော့ဒီကြီးလေကောင်းချင်းကြီးကကားရီလေးချင်းချင်းကြီးကအကုန်လုံးဒါတွေအစုံမြင့်နေတယ်
ရခိုင်ပြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကုန်တဲ့လုံခြုံရေးကင်းစခန်းတွေကိုစီးနေတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြမလုံခြုံရေးတပ်ဖွဲ့တွေကနေလိုက်လံရှေ့လျရာကနေရိုဟင်ဂျာတွေပေါ်လူခွေချိုးဖောက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်တကယ်တကအတိုင်းဝိုက်ကဆွဆွဲထားကြပြီးတော့တိတ်ချီတဲ့ဒုက္ခသည်တွေအများဆုံးနေရပြန်တိုင်အောင်စီစဉ်ဖို့ကိုလည်းတိုက်တွန်းနေကြတာပါမြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်မခံထားပေမဲ့လို့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိနေကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်ရှင်
မဆုမွန်တင်ပြတော်တာပါ